ိုင်းနိုင်ငံကပြောင်းဝင်လာတဲ့မြန်မာအလုပ်သမားတွေကိုတက်ဆိုင်ရနေမြေအလိုက်ဆောင်ကြည့်မှုနဲ့ပတ်သက်လို့တကယ်ပဲထိထိရရလုံနိုင်ရလားဆိုတာကိုမင်းမြန်တင်ဆက်ပေးမှာပါ။ထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့မြောက်ပြည်ဘက်ကနေအလုံးအင်းနဲ့ပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေကိုရန်ကုန်ပြည်သူ့စည်းရုံးကြီးနဲ့သူနာပြုတင်တန်းကျောင်းကနောက်ဆုံးနေ့ចောင်းသားတွေပါလာရောက်ပြီးကျန်းမာရေးစစ်ဆေးတာတွေကိုကူညီပေးနေပါဗျ။ဒီလိုထိုင်းဘက်ကနေအလုံးအင်းနဲ့ဝင်လာကြတဲ့အလုပ်သမားတွေကိုနေဆက်ဝင်ပေါက်တွေမှာကျန်းမာရေးစစ်ဆေးတာတွေတေချာလောက်ဆောင်ပေးနေပေမဲ့ဝင်ရောက်လာကြတဲ့လူအင်အားများတာကြောင့်ဆက်လေးရဆောင်ကြည့်မဲ့ကိစ္စကိုသူတို့နေထိုင်ရာဒေသအလိုက်သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကိုလွှဲထားပါဗျ။ပြောင်းဝင်လာတဲ့စည်ရင်အတိုင်းသက်ဆိုင်ရာပြည်နယ်နဲ့တိုင်းတာဝန်ရှိသူတွေကိုပေးပို့ပြီးဒေသအလိုက်ဆောင်ကြည့်ဖို့အစီအစဉ်ထားတယ်လို့ကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန့်စင်အောင်ကပြောပါဗျ။သူတို
့ကတော့အဲ့ဒါတွေကတော့သူတို့လက်ရှိဒီညွန့်နယ်ရဲ့အစီအစဉ်မှာသူတို့ကတော့ကျွန်မညွန့်တကူတကူကတော့အများကြီးတော့မဟုတ်ဘူးနော်အဲ့တော့သူ့ရဲ့ဒီလိုတွေကိုပုံကွာတော့မဟုတ်တော့သူကသူ့ရဲ့ညစီကနေတော့မှာပါအဲ့တော့ကျွန်တော်တို့ကလည်းဘုံနဲ့ညာဆက်တော့အနိုင်ဝဒနိုင်လောက်တူကျွန်တော်တို့လူတွေပြန်ပို့ပေးမြန်ရဲ့နေထိုင်မှုတွေရှိအဲ့တော့ကျွန်တော်တို့လိုင်းမျိုးမထောက်ချင်နေဘူးနော်သူတို့ကတော့ဒီမှာတော့တာဝန်ရတော့အရင်ကြီးရောနော်သူတို့ကကျတော့လည်းကိုမျိုးနဲ့ကိုလိုက်ကြတော့အဲ့တော့တာဝန်မကြီးပါဘူးသူ့စီစဉ်မှာပါနော်စီစဉ်ပါလိုက်မယ်နော်
နေတိုင်းဝင်ထွက်မှုများတာကြောင့်မြောက်ပဒီမှာတီးတန့်စောင့်ကြည့်မှုမလုပ်နိုင်ပဲသက်ဆိုင်ရာမျိုးနဲ့ပြည်နယ်တိုင်းအလိုက်ကိုကရင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပြန်ကြမယ်တိုင်းဒေသကြီးအသီးသီးကိုချိတ်ဆက်ပြီးအခမဲ့မော်တော်ယာဉ်တွေနဲ့ပို့ဆောင်ပေးနေပါတယ်မြောက်ပဒီနယ်စပ်ဂိတ်ပေါက်ကနေဝင်လာကြတဲ့အလုပ်သမားတွေကိုသူတို့ရဲ့ဇာတိကိုပြန်ရောက်ရင်ကျန်းမာရေးစံသက်စောင့်ကြည့်ဖို့နဲ့နိုင်ငံခြားကနေရောက်ရှိလာတဲ့သူရှိရင်လဲအုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားဖို့ညွှန်ကြားထားပြီးစီးရုံတွေမှာလည်းတန်းနိုင်တဲ့လောက်အစဉ်သင့်ပြင်ဆင်ထားတယ်လို့ရမီးသိမျိုးနယ်လွှတ်တော်ကိုယ်စားလှယ်ဦးတင်လွင်ကပြောပါတယ်
အဲခြေရုပ်ချုပ်ရည်ရည်ပြီးတော့ရကြီးအုပ်ချုပ်ရည်မှုတွေသွားခွဲတာဝန်ခံတွေကိုညွှန်ကြားထားတာပေါ့နော်အဲ့ဒီလိုယူနာဟောပေါ့နော်ပြန်လာရလို့ရှိရင်သူဥငယ်ကိုလည်းတည်င်းဖို့ပေါ့နော်အဲ့အဲ့ဒီလိုရဲ့ခြေရုပ်လည်းစောင့်ကြည့်ဖို့သူတို့ကညွှန်ကြားထားပါလေ။အဲအလုံးပြည့်စုံနေဆိုတော့ဖြစ်နိုင်မှာဦးလားအဲ့ဒါကိုသူကဘောနော်စမ်းသပ်ကြည့်ပြီးတော့ဒါဆက်ဆက်ပြီးတော့ကြည့်ရှိမယ်ဆိုရင်တော့ဟိုတီးတန့်ထားဖို့စိတ်ယုံမှနေရရင်စိတ်ယုံနဲ့ဆိုင်ရင်အခြားနေရာပေါ့နော်အများပိုင်ဆိုင်တဲ့နေရာတခုဒီခုရတော့ဒါပို့တော့ရာထားထားပါလေကြာ။အေယုံမှာလည်းဒီပေါ့နော်ကျေစေးကြီးကြီးလေးနဲ့ပတ်သက်တဲ့အရာတွေအစားဆုံးငယ်တော့ပြုလုပ်ထားပါလေကြာ။အေယုံကြီးမှာလည်းဟိုတက်နိုင်ဆုံးတော့ဖြည်းဖြည်းရပါတယ်။ဒါပေမဲ့ဟိုဘာလီလီတာခုံမလားအဲ့ဒါမျိုးတွေကတော့မရှိပါဘူးကြာ။ကျန်တာကျန်တဲ့ဒီဝတ်စုံတွေဘာတွေကတော့ဒါကတော့ချန်ပယ်လို့ပြောတော့ဒါကတော့ထောက်မှန်ထားပြီးသားပါ။
ထိုင်းမြန်မာနယ်ခြားတောင်ရင်မြစ်ကမ်းတလျှောက်နိုင်ငံတကာဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့ချစ်ကြည်ရေးတရား2ဆင်းနဲ့လှေဂိတ်တွေအားလုံးကိုလူဝင်လူထွက်သွားလာခွင့်ကိုထိုင်းဖက်ချန်းကမတ်လ22ရက်နေ့ကစပြီးပိတ်မယ်လို့ဆိုပေမဲ့နေ့စဉ်ထောင်ထဲချီတဲ့ထိုင်းပြည်မြန်မာလုပ်သားတွေဝင်ရောက်လျက်ရှိပါတယ်။မတ်လ21ရက်နေ့ကနေဒီနေ့25ရက်နေ့အထိပြန်လည်ဝင်ရောက်လာတဲ့အလုပ်သမားစုစုပေါင်းက2000ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေနဲ့နိုင်ငံခြားကပြန်လာသူတွေမှာရောဂါပိုးပါလာတယ်မပါလာဘူးဆိုတာကိုသိချမစောင့်ကြည့်နိုင်ပဲ14ရက် home quarantine လုပ်ခိုင်းတာက NDA ရှိတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီစရာကပြောပြပါဗျ
။ရောမှာဆိုရင်လေအိမ်မှာအမျိုးပေါ့နော်ထားလိုက်ပါတော့အိမ်သားတွေကနိုင်ငံခြားကနေပြန်လာတယ်တိတာခန်းနေဖို့တော့ပြောထားတယ်ဒါပေမဲ့ရောမှာဒီဒေသမှာပေါ့နော်အိမ်တွေများသားအဖြစ်ဆိုရင်သူခနဲ့သူအဲ့ဒါတိတ်မရှိဘူးလေရွာရဲ့တလေအရာမှဆိုရင်အကုန်လုံးအကျမ်းဗာလဲအဲ့ဒီဘယ်လိုပြောမလဲတီးတာခန်းထားတဲ့ဟာကြတော့ရွာမှာမရှိဘူးညီမလေးခဲယူအိမ်မှာနေလေအဲ့လိုမျိုးပဲတီးတာအဲ့လိုမျိုးပေါ့နော်ဒီဆေးရုံမှာလိုမျိုးတီးတာဆိုတဲ့လောက်တဲ့ပုံစံကတော့ဒါကြတော့ဖြစ်နိုင်ခြေအရန်နဲတယ်အမအမြင်တော့ပေါ့နော်အဲ့တော့အန္တရာယ်များတယ်လေခုနကဗာလဲတခုတီးတဲ့အတိုင်းပဲဒီယောဂါကယောဂါပိုကုဆက်ခံလို့ရှိရင်ချက်ချင်းကလက္ခဏာမပြအောင်လေခဲ၍အဲ့ဒီလူကအိမ်မှာပဲနေထားခဲသူစီမှာလက္ခဏာတွေပါတွေရှိလို့သူစီမှာပိုးတွေရှိလို့ရှိနေတာဒါအိမ်သားလုံးအတွက်ပြဿနာရှိနိုင်တယ်နိုင်ငံခြားကနေပြန်လို့ရှိရင်အိမ်မှာထား14ရက်နေပြီးမှပြင်သွားအဲ့ကအန္တရာယ်ကတော့လုံးဝမကင်းခဲ၍ယောဂါပိုကုဆက်လို့ရှိရင်တော့အန္တရာယ်အားများတယ်
အခုလက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ3ဦးနဲ့စောင့်ကြည့်နေတန်တရာလူနာ238ဦးရှိနေပါတယ်။ကမ္ဘာမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်း4000ကျော်နဲ့သေဆုံးသူက2000နီးပါးရှိနေပါတယ်။ကျွန်မအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်။